ကချင်ပြည်နယ်မုံမောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်ကရဲချတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေးချောင်းဟာတိုက်ခိုက်တာတွေရှိခဲ့ကြောင်းဒေသခံတို့ကပြောပါတယ်။ကရဲကဗမောကလိုင်စာဘက်ကိုတက်လာတဲ့မော်တော်ယာဉ်26ပါးစီးရင်တန်းကိုဗိုလ်ထုံးနယ်မှာကြားပြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့မြစ်ချနာဘက်ကလည်းစစ်ကြောင်းတွေဝင်ရောက်လာတာကြောင့်ဝိုင်းမော်မြို့နယ် KIA ဌာနချုပ်လိုက်စားနေမှာပြီးခဲ့တဲ့ဇူလိုင်လကစတင်ပြီးစီးရဲတမမှုတွေမြင့်တက်လာခဲ့ရာကဒီရဲ့ပိုင်းမှာတော့စစ်ကောင်စီဘက်ကစစ်အင်အားတွေပိုးဖြည့်တင်းလာသလို KIA ဘက်ကလည်းကြားဖြတ်တိုက်ခိုက်တာတွေကြောင့်တိုက်ပွဲတွေပုံမှန်ပြင်းထန်လာနေပါတယ်။ဒီလ29ရက်နေ့ကမော်တော်ယာဉ်26ဆင်းပါတဲ့စစ်ရင်တန်းဟာဗမော်ကနေနန်ဆိုင်ရန်ဘက်ကိုတက်လာရမှာမိုးမောက်မြို့နယ်မြို့တစ်နဲ့ဒါဆိုင်ချေးရွာအကြားမှာတိုက်ခိုက်ခံပြီးနောက်နွမ်းလန်းမှာရပ်နားခဲ့ပါတယ်။30နှစ်မနက်မှာတော့နွမ်းလန်းရွာကနေဒေါ်ဖုံးရံဘက်ကိုဆက်လက်ထွက်ခွာလာရမှာနွမ်းလန်းနဲ့ဒေါ်ဖုံးရံကြားကဥထန်ရွာအနီးမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့ကြောင်းနဲ့ဥထန်ရံရွာသားတွေလည်းတိမ်းရှောင်နေရကြောင်းနွမ်းလန်းဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ဒီနေ့ကအဲကျွန်တော်ဟိုရွာကနေဒေါ်ဖုံးရံဘက်ပြန်ကျက်လာလေအဲဒီနေ့အဲ့နဲ့ကျက်တော့အခုအဲကျွန်တော်ရွာဆက်ဥထန်ရံရွာမှာကိုယူအားခက်ကတမ်းနော်ဗောအဲအဲ့နာမှာချနေကြတယ်တဲ့နည်းနည်းချိနာလို့ဗောခုမလေးတနေ့ကိုချိနေတယ်ဘုထောင်ရဆက်မှာပြီသူဘုထောင်ရဟိုင်လာနေလာမှာရောက်ကုန်ကြပြီ
စစ်ကောင်စီရင်တန်းဟာဥထန်ရံအနီးကြောက်ခွဲနေတဲ့အင်တော်စု30ခန့်ကလူတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတာရှိကြောင်းနဲ့ဒေါ်ဖိုးရံကဆိုင်ကနေလာတဲ့လူငယ်နှစ်ယောက်တပ်ဖြတ်ခံရတာရှိကြောင်းပြောပေမဲ့တရားအတည်ပြုချက်တော့မရသေးပါဘူးဒီလ၁၈ရက်ကဗမော်မြို့ကိုမန်လေးကနေတက်လာတဲ့စစ်သည်မော်တွေဆက်ရောက်ခဲ့တာပါဒီစစ်သည်မော်တွေဟာစီးရဲတင်မာနေတဲ့လိုင်စာဒေသဘက်ကိုစစ်ခုလာလာလို့ယူဆပြီးဗမော်မြစီနားလမ်းတစ်လျှောက်မှာ KIA ဘက်ကစီးရဲပြင်ဆင်စောင့်ဆိုင်နေတာလည်းဖြစ်ပါတယ်ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကို KIA ပြည်ချားရေးတာဝန်ခံဗမူကြီးနော်ဘူးကအခုလိုပြောပါတယ
်ဟိုဘုံညာနဲ့ဒီမေလန်ချားမှာအူထန်ညာနားမှာဗမော်ဘက်ကနေတက်လာတဲ့စစ်ကူအဖွဲ့ကြီးကိုခုခံတိုက်ပွဲရှိပါတယ်မိုင်းဆွေးတာဒီနောက်လက်နေနေနဲ့ခုခံပြစ်တာတွေရှိပါတယ်အဲ့ဒီလေကြောင်းလာတဲ့အကြောင်းကတော့ကျွန်တော်မကြားမိပါဘူးမလာဘူးလို့ကျွန်တော်တော့မပြောလို့ပါဘူးဒါပေမဲ့အဲ့ဒီတကင်းအဆက်တွေတော့နည်းနည်းခက်ခဲရှိပါတယ်ကျွန်တော်တို့စီမံလဲတိုက်ပွဲဖြစ်တာကတော့မှန်ပါတယ
်ဗမော်မြစ်ချင်းသားလက်မှာမြစ်ချင်းသားဘက်ကတက်လာတဲ့စစ်ကောင်စီစစ်တောင်းတွေနဲ့ဝိုင်းမော်မြို့နယ်တပတ်ရံဘက်မှာလည်းဒီကနေ့တိုက်ပွဲဖြစ်ပွားကြောင်းနဲ့ခရဘွန်တောင်ဘက်ကနေလဲစစ်ကောင်စီကနတ်ဆိုင်ရံဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းဆက်ပြောပါတယ
်နောက်တစ်ခုရှိတာတော့ဟိုမချိနာဘက်ကနေလဲစစ်ကြောင်းတွေထူလာတာဒါကတော့တပတ်ကြီးအနေနဲ့သူအဲ့ဒါမှဒီနေ့လဲတိုက်ပွဲဖြစ်ပါတယ်အဲ့ဒါမှလဲဒီနေ့ကတော့ဒီခါရဒီမရိယာပဝန်ကြီးပေါ့အဲ့ဒါမှလဲသူလက်နက်ကြီးနဲ့ရမ်းပစ်တာတနေ့ကုန်တော့ပစ်တာ
စစ်ကောင်စီတပ်ဘက်ကလိုင်စာနဲ့15မိုင်လောက်အကွာနတ်ဆိုင်ရံဒေသကိုစစ်အင်အားတိုးချဲ့လာတာဟာမြစ်နားဘုံမော်လန်းကိုပြန်လဲထိတ်ထုတ်ချင်လို့ဖြစ်နိုင်ကြောင်းသုံးသပ်ပါတယ
်။ဒါတို့ပြစ်နားဘုံမော်ကားလန်းကိုမရရအောင်တို့ကတော့တိုက်ဖို့ပေါ့နော်အထူးချစ်ချင်ဖို့ကိုလိုမျိုးဒီသိရအားတဲ့လုံးဝရင်းနဲ့ပြန်ထိုးတဲ့သဘောမျိုးရှိပါရဲ့
။ဒီလ29ရက်နေ့ကလည်းကချင်ပြည်နယ်ဖားကတ်မြို့နယ်နန်တေရွာအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းဆွဲတိုက်ခတ်ခဲ့တာရှိတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနန့်ဝန်ရွာအနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်ခင်ဗျာ။